ရန်ကုန်မြို့ကစန္ဒပြဝေးရီမှာမြေမီကုန်းနဲ့လှည်တဲ့တခြားစန္ဒပြသူအများဆုံးစုဝေးတဲ့နေရာတစ်ခုဖြစ်ပြီးနေစဉ်လိုစုဝေးပြီးတော့ထိုင်တဲ့ဘေးအပါအဝင်ပုံစံမျိုးစုံနဲ့စန္ဒပြနေကြတဲ့နေရာတွေဖြစ်ပါတယ်။ဒီနေ့မှာအဲ့ဒီနှစ်နေရာစလုံးကိုရဲရင်အလုံးရင်းနဲ့ဝင်ပြီးဖြုတ်ခွဲတာပါ။စန္ဒပြသူတွေစုဝေးကြွေးကြော်နေတဲ့အချိန်မှာရဲတွေကအတင်းဝင်ရိုက်ဖြုတ်ခွဲလ ကျွန်တော်တို့ရဲ့ဒီနေ့ရဲ့သတင်းတောက်တူကပြောပါတယ်။
တဲ့နိုင်ကြော်ကြော်လောက်မှာစဖြစ်တဲ့အဖြစ်ပြကစတက်၄၅လောက်မှာတော့ဒါပရမလို့ညီစပြီးတော့ဟိုပြည်သူလူကဟိုတဖြည်းဖြည်းနဲ့လဲလန်းလန်းဆောင်သွားနေပြီးတော့ပြနေတဲ့အနေအထားနေပါနောက်ဆုံးနောက်ဆုံးလာတာကျွန်တော်တို့ဒီလဲတန်းစီအကျော်ပေါ့လေစင်ကြီးရာရှိအကျော်နန်းလောက်ထိရောက်လာတဲ့အချိန်မှာဟိုသူတို့ဘက်ကစပြီးတော့ပြစ်ပြီးတော့လူစုခွဲတာပေါ့လေအဲ့ဒါပြီးတော့၃နာရီ၄၀လောက်ထိအောင်နောက
တဲ့အခြေအနေမှာရှိခဲ့ပါတယ်ညီနေကောင်မှဖြစ်ပြခဲ့တာကိုတော့တရင်ယူနေရင်ရဲကဖမ်းဆီးသွားပြီးတဲ့နောက်အချုပ်ကားပေါ်မေးမြန်းပြီးတော့မှပြန်လွှတ်ပေးခဲ့တဲ့တရင်တော်တူကရှင်းပြပါတယ
်သူတို့လူတို့လာကြည့်တိုင်းနေနဲ့ရိုက်ပြီးတော့မောင်းထုတ်တဲ့အချိန်မှာလာကြည့်ဆွဲတဲ့အချိန်မှာကျွန်တော်သူတို့ရဲတပ်ဖွဲ့နောက်ဖနာလောက်ကတရင်ယူနေရပါတော့သူကကျေဦးသွားနေနဲ့ရုပ်ရက်နောက်ပြန်လဲနောက်ပြန်လဲဆိုပြီးတော့အိုက်ကောင်တွေကဖမ်းဆိုကျွန်တော်တို့ဖမ်းတာပေါ့နော်ကျွန်တော်တရင်ယူနေရပါမလို့ဆိုကျွန်တော်တို့ဖမ်းတာလဲဆိုပြီးတော့မင်းတို့ပဲတရင်ဌာနကလည်းပါ냐ဆိုပြီးတော့မေးပြီးတော့မှာတော့ခဏနေပါအောင်လဲဆိုပြီးတော့အချုပ်ပါဖို့ခဏတင်လိုက်တယ်ပေါ့သူတို့လည်းပဲအလုပ်ရှုပ်မခံကြမှာဘူးတဲ့အဲ့တော့အကြီးကြီးလေးတို့ပြန်လွှတ်ပေးပါမယ်ဆိုပြီးတော့ကျွန်တော်ရနောက်တရင်နောက်အဲ့ဦးလေးတယောက်ပဲနောက်အရင်ထဲကဖမ်းမိထားတဲ့အစနာပြသူတို့တင်ရတဲ့အသက်60လောက်ဦးလေးတယောက်ပဲအဲ့ကားပေါ်မှာရှိနေတဲ့၃ယောက်သုံးယောက်အကုန်တစ်ခါတည်းပြန်လွှတ်လိုက်တယ်ဗျ
ယင်းဒီကုန်းမှာအဖမ်းခံရတဲ့သူတွေထဲမှာရုတ်တံဇလန်းစီစဉ်ရိုက်ကူးသူဂျပန်နိုင်ငံသားတဦးလည်းပါဝင်ခဲ့ပြီးတော့အဲ့ဒီသတင်းကိုဂျပန်နိုင်ငံသတင်းမီဒီယာတွေထဲမှာချက်ချင်းဆိုလိုထုတ်လွှင့်ခဲ့ကြပါတယ်။ယင်းဒီပိုင်းမှာတော့ဂျပန်နိုင်ငံသားပါဝင်သတင်းတောက်တွေကိုပြန်လွှတ်ပေးခဲ့ပါတယ်။ဒါပေမဲ့လည်းဆန္ဒပြသူတွေကိုရေတပ်အလှူလုပ်နေရင်ဖမ်းဆီးခံရတဲ့စစ်ကြောင်းသားလူငယ်တဦးကိုမိသားစုဝင်တွေနဲ့ရှင်းနေတွေကတွေ့ခွင့်ရဖို့ကြိုးပမ်းနေပေမဲ့ဒီကနေ့ညနေ6နာရီအချိန်အထိတွေ့ဆုံဝင်မရသေးပါဘူး။ဆန္ဒပြသူတွေကိုဝင်ရောက်ဖြိုခွင်းပြီးလမ်းတွေကိုတားဆီးပိတ်ဆို့ထားတဲ့ကြားကပဲဆန္ဒပြသူတွေဘက်ကတော့ဒီမိုကရေစီရရှိရေးဆိုပြီးရဲတွေနဲ့မျက်နှာချင်းဆိုင်ခက်လန်းလန်းနေရာတွေကနေချွေးကြော်တမ်းတွေအော်ဟစ်ပြီးဆန္ဒပြတာတွေလည်းဆက်ရှိခဲ့ပါတယ်ရှင်